မြန်မာနိုင်ငံကထွက်ပြေးလာပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်အရေးနိုင်ငံတကာကမိမထားကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကသတိပေးလိုက်ပါတယ်။ယူကရိန်းနဲ့အာဖဂန်နစ္စတန်နိုင်ငံတို့လိုနိုင်ငံတကာပြဿနာတွေကြားမှာရိုဟင်ဂျာတွေအရေးကိုလည်းမျက်ခြေမပြတ်ကြဖို့ဗျက်ချာချာကျွန်းကဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောဆိုလိုက်ကြပါမဟာမင်းကြီးရဲ့၅ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာတော့ဒုက္ခသည်တွေအပြင်အစိုးရတာဝန်ရှိသူတွေအလှူရှင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒုက္ခသည်တွေကိုအကူအညီပေးဖို့ဒီနေ့ထဲမှာဒေါ်လာ880တန်းလိုအပ်နေပေမဲ့ဆက်ရှိရာခိုင်နှုန်းသာရရှိထားသေးတယ်လို့လည်း UNHCR ကပြောဆိုထားပါရိုဟင်ဂျာအရေးရရှိဖြစ်တဲ့ရရှိနိုင်မှုကတော့မြန်မာနိုင်ငံအပေါ်မှာအထူးကမူတည်နေတဲ့အကြောင်းလဲမဟာမင်းကြီးကပြောဆိုခဲ့ပါတယ်သူတွေ့ဆုံခဲ့တဲ့ရိုဟင်ဂျာတွေဟာအချိန်နေပြီးနေရပြန်လို့ရောပြောဆိုခဲ့ကြတယ်လို့လည်းပေါ်ထူးနေဒါကားမျိုးတော်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာရှိတဲ့နေကြားဆောင်ကင်းစကန်တချို့ကို ARS ရိုဟင်ဂျာဆွေရောက်တွေဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်နောက်ဆက်တွဲတိုင်းနယ်ချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိတ်ရှောင်သွားခဲ့ကြတာဖြစ်ပါတယ်